to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့ညနေခင်း6:00နာရီခွဲ9:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်ဆိုးရအသုံးစရိတ်ဥပဒေချမ်းအပေါ်လွှတ်တော်မှသဘောတူညီချက်မရခဲ့တာကြောင့်အဆိုးရလုပ်ငန်းတွေတစိတ်တစ်ပိုင်းရပ်ဆိုင်ထားရပါတယ်။ဆီးရီးယားနိုင်ငံအဖရင်မြို့ကအမေရိကန်ကျောတောင်နောက်ခံပေးထားတဲ့ခတ်ပြည်သူစစ်အဖွဲ့တွေကိုတူရကီကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်ကအကျဉ်းတောင်တွေထဲမှာအကျဉ်းခန်းနေရတဲ့အကျဉ်းသားရေတွက်မမြတ်တာမှုတကြောင်းအသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေဆိုးဝါးလာနေတဲ့သတင်းမှာကတော့
အကျဉ်းသားဥယျာဉ်ပေါင်းက9000ကျော်လောက်ရှိတယ်လို့အကျဉ်းထောင်အာဏာပိုင်တွေကပြောကြားချက်တွေကကျွန်တော်သိရတာရှိပါတယ်။ဒါတော့နောက်အင်းစိန်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ
့ AAPPB ရဲ့တွက်ဖက်အတွင်းမှုကိုဘိုကြီးပြောတော်တာပါရှင်။ပြည်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင်တစ်ချိန်ကလူပေါင်းတန်90ကျော်တိဆုံးစီခဲ့တဲ့တုတ်ခွေယောဂကတ်ဆိုးကြီးပြန်ရောက်လာမှကိုဆိုရင်လည်းသိပ္ပံပညာရှင်တွေဟာတုတ်ခွေယောဂမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးတစ်မျိုးထုတ်လုပ်ဖို့ကြိုးစားနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားဆင်နူနင်းနူစီနင်းတွေအကြောင်းစူးစီးတင်ပြသွားမယ့်အပြင်ဥရောပရာသီဖောက်ပြန်မှုကြောင့်ပျက်စီးလာနေတဲ့တနာကျောက်တန်းတွေမပြုံးတည်ကြိုးပမ်းချက်တွေအကြောင်းကိုလည်းနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအသုံးစရိတ်ဥပဒေချမ်းပေါ် Republican နဲ့ Democrat လွှတ်တော်အမတ်တွေကြားသဘောတူညီချက်မရတဲ့လောက်ဖြစ်ခဲ့ပြီးအမေရိကန်အစိုးရလုပ်ငန်းတွေကိုပထမဆုံးနေ့အဖြစ်မနေ့စနေနေ့ကတစိတ်တစ်ပိုင်းရပ်ဆိုင်ခဲ့ရပါတယ်။နိုင်ငံရေးမပြေလည်မှုအတွက် Republican တွေနဲ့ Democrat လွှတ်တော်အမတ်တွေကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်။အစိုးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့အထိဆက်လက်လဲပတ်နိုင်ရေးအတွက်အသုံးစရိတ်ဥပဒေချမ်းသစ်ကိုလာမယ့်တနင်္လာနေ့မနေ့တနာရီမှာမဲခွဲဖို့စီစဉ်ထားတဲ့အကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကမနေ့စနေနေ့မှာပြောပါတယ်။အခုမဲခွဲမှုကတော့အစိုးရအသုံးစရိတ်ဥပဒေချမ်းကိုသဘောတူမလားဒါမှမဟုတ်လေဒုတိယအခြေဖြစ်ထပ်ပြီးဆန့်ကျင်မဲပေးမလားဆိုတဲ့အပေါ်အထက်လွှတ်တော်ဒီမိုကရက်တစ်အတွက်ဖိအားဖြစ်စေပါတယ်။အစိုးရအသုံးစရိတ်အခွင့်အာဏာကဝါရှင်တန်စံတော်ချိန်တောက်ချာနေ့ညသကောင်းမှာတက်တန်းကုန်သွားပြီးတဲ့နောက်အစိုးရရန်တရားအတွင်းကမရှိမဖြစ်လုပ်ငန်းတွေကလွှဲလို့ရပ်ဆိုင်းကုန်စည်ခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့လူငယ်၈သိန်းနှိပါအတွက်ဥပဒေပြင်ဆင်ရေးအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စတွေနောက်ကာကွယ်ရေးအသုံးစရိတ်တို့နဲ့ပတ်သက်လို့လွှတ်တော်အမတ်တွေကြားမှာညှိမရဖြစ်နေကြပါတယ်။ဖေဖော်ဝါရီလ၈ရက်နေ့အထိအစိုးရအသုံးစရိတ်ပေးမဲ့ယာယီအသုံးစရိတ်ဥပဒေချမ်းတရက်ကိုမနေ့စနေနေ့နေခင်းပိုင်းမှာအထက်လွှတ်တော်အမတ်တွေကြားဆွေးနွေးမှုပြန်ဆခဲ့ကြပါတယ်။ဒီမိုကရက်တစ်ဘက်ကနိုင်ငံရေးကစားနေတာတွေရပ်ပြီးအစိုးရလုပ်ငန်းတွေပြန်လည်လဲပတ်နိုင်တဲ့အခြေအနေမရောမချင်းသမရအနေနဲ့တော့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုအပေါ်စိတ်ဆက်ညှိနှိုင်းမှာမဟုတ်ဘူးလို့အင်ဘူရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကမနေ့စနေနေ့နေကင်းပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
။ Syria နိုင်ငံ Afrin မြို့ကအမေရိကန်ကျောတောင်နောက်ခံပေးထားတဲ့ Cut ပြည်သူ့စစ်အဖွဲ့ကို Turkey စစ်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ Afrin မြို့အပါဝင်ပြစ်မှတ်တရားကြောကိုဒီစစ်စင်ရေးအတွက်မှာတိုက်ခိုက်ခဲ့တယ်လို့ Turkey ဘက်ကပြောပါတယ်။ Afrin မြို့ဟာလူဦးရေတိတ်နဲ့ချီနေထိုင်တဲ့မြို့လည်းဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာ YPG ကပြည်သူ့စစ်အဖွဲ့တွေတပ်ဆွဲထားတဲ့နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီပြည်သူ့စစ်အဖွဲ့တွေဟာတူရကီနိုင်ငံကကပ်တပုံအဖွဲ့တွေနဲ့ဆက်သွယ်မှုရှိတယ်လို့တူရကီဆိုရဘက်ကဆွဆွဲပါတယ်။တူရကီသမ္မတရေဂျက်တာယီအာရိုဝန်ကတော့ဒီတိုက်ခိုက်မှုတွေမဟုတ်ခင်မှာပဲတူရကီနိုင်ငံကိုသိမ်းယူဖို့ကြိုးစားနေတဲ့အကြမ်းဖက်ဆွေးပြေးတွေကိုဖျက်နေတဲ့နယ်မြေတွေကိုရှင်းလင်းသွားမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်။အဖရမျိုးကိုတိုက်ခိုက်ပြီးတဲ့နောက်တူရကီစစ်တပ်အနေနဲ့မန်ပင်းမြို့မှာရှိတဲ့ YPG တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်လာနိုင်ပွဲရှိတယ်လို့သမ္မတအာဒိုဝန်ကပြောပါတယ်မန်ပင်းမြို့မှာတော့ American တပ်တွေတပ်နေရာယူထားတာဖြစ်ပါတယ် YPG တပ်တွေက IS စစ်သွေးကြော်တွေကိုတိုက်တဲ့နေရာမှာ American က YPG ပြည်သူ့စစ်တပ်ဖွဲ့တွေကိုကြောတောင်နောက်ခံပေးနေတာဖြစ်ပါတယ်အဲ့လိုကြောတောင်နောက်ခံပေးရတာဟာ Syria နိုင်ငံထဲမှာ YPG ပြည်သူ့စစ်တွေနဲ့ပေါင်းပြီးတော့လုံခြုံရေးတပ်ဖွဲ့တခုဖန်တီးသွားဖို့ဖြစ်တယ်လို့ American ကကြေညာပါတယ်ဒီကြေညာချက်ကြောင့်တူရကီနိုင်ငံမှာတော့အကြီးအကျယ်ဒေါသထွက်ခဲ့ကြတာပါ ။ဆီးရီးယားဆိုရကတော့တူရကီနိုင်ငံရဲ့လေကြောင်းတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးဒါဟာဆီးရီးယားနိုင်ငံကိုကျူးကျော်ရန်ဆောင်တာဖြစ်ပြီးတော့ရက်ဆက်တဲ့တိုက်ခိုက်မှုဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်နဲ့ဇနီးတဲ့ကာရင်တို့ဂျော်ဒန်နိုင်ငံကိုရောက်ရှိနေပြီးဂျော်ဒန်ဘုရင်အဗ်ဒူလာမိဖုရားရနီယာတို့နဲ့နေ့လယ်စာစာပွဲကျင်းပဖို့ရှိနေပါတယ်။အမေရိကန်ဒုတိယသမ္မတရဲ့၄ရက်ကြာရှေ့အလယ်ပိုင်းခီးစဉ်မှာဒုတိယမြောက်နိုင်ငံအဖြစ်ဂျော်ဒန်ကိုရောက်ရှိနေတာပါ။ဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာတော့ဒုသမ္မတပန့်စ်ကအစ္စရေးကိုခီးဆက်မှာဖြစ်ပါတယ်။မနေ့စနေနေ့ကအီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာတော့အမေရိကန်တို့အနေနဲ့အီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒချေမှုန်းရေးကိုဆက်ပြီးထောက်ခံသွားမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။အကြမ်းဖက်ဝါဒနဲ့လုံခြုံရေးကိစ္စတို့ကိုဆွေးနွေးခဲ့ကြတဲ့အီဂျစ်သမ္မတအဒဲလ်ဖာတာအယ်စစ်စီနဲ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်ဒုသမ္မတဖန့်စ်ကအီဂျစ်နဲ့ရင်ပေါင်တန်းရပ်တည်နေတယ်လို့ပြောဆိုခဲ့ပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းနိုင်းဒေသမှာအစ္စလာမ်မြေအစွန်းရောက် IS တွေရဲ့တိုက်ခိုက်မှုတွေအပါအဝင်အီဂျစ်နိုင်ငံမှာလုံခြုံရေးဆိုင်ရာပြဿနာကြီးတွေရှိနေတာဖြစ်ပါတယ်။အခုဒုတိယသမ္မတပန့်စ်ရဲ့အီဂျစ်နိုင်ငံခီးစဉ်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြီးညာခဲ့ပြီးနောက်ပိုင်းအမေရိကန်ရဲ့အစ်စ်မြင့်ဆုံးတာဝန်ရှိသူတဦးရဲ့ဒေသတွင်းကိုတွားရောက်တဲ့ခီးဖြစ်ပါတယ်။ခီးစဉ်အတွင်းပါလက်စတိုင်းခေါင်းဆောင်နေနဲ့တော့အမေရိကန်ဒုတိယသမ္မတတွစ်ဆုံပြစ်မယ်မဟုတ်ဘူးလို့ခန့်မှန်းထားကြပါတယ်ရှင်
။တနသမားတွေဝင်ရောက်စီးနင်းခဲ့တဲ့ကဘိုးမြို့က Intercontinental Hotel ကိုအာဖဂန်အထူးတပ်ဖွဲ့တွေကစနေနေ့ညကဝင်ရောက်စီးနင်းမှုဟာပြီးဆုံးသွားခဲ့ပြီဖြစ်ပါတယ်။အာဖဂန်အထူးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနင်းမှုအတွင်းမှာတနသမား9ဦးစလုံးသေဆုံးပြီးတော့နိုင်ငံခြားသူတဦးပါဝင်ဟိုတယ်မှာလာရောက်တဲခိုသူ6ယောက်သေဆုံးသွားတယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ကျမ်းပါတိုက်ခိုက်တဲ့တနတ်သမားတွေကနောက်ဆုံးကြံတဲ့တယောက်ဟာမနက်7နာရီလောက်မှာသူ့ကိုယ်သူအသေးခံဘုံခွဲသွားတာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနာစရတ်ရာဟီမီက VOA ကိုပြောပါတယ်။အဲလိုအသေးခံဘုံခွဲခဲ့တဲ့အတွက်လည်းသူရှိခဲ့တဲ့ဟိုတယ်6ထပ်မှာမီးလောင်ကျမှုဖြစ်ခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကဟိုတယ်ထဲမှာကျမ်းပါတိုက်ခိုက်သူတွေရှင်းလင်းသွားပြီဆိုတာကိုတရားဝင်မကြေညာခင်မှာသူတို့ဟာတခန်းဝင်တခန်းထွက်ရှာဖွေခဲ့တယ်လို့လည်းပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်3ဦးပါဝင်ခဏဦးတန်ရာရခဲ့ပြီးတော့နိုင်ငံသား41ယောက်ပါဝင်ဟိုတယ်မှာလာရောက်တဲခိုတဲ့ဧည့်သည်161ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ရာဟီမီကပြောပါတယ်။ဒီတိုက်ခိုက်မှုကိုတုံ့ပြန်ဖို့အတွက်နိုင်ငံကတပ်ဖွဲ့တွေကအာဖဂန်ထူးတပ်ဖွဲ့ကိုအကူအညီပေးခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။တာလီဘန်အဖွဲ့ကတော့သူတို့စီကအသေးခံဘုံးခွဲသူ9ယောက်ဟာဒီတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အာဖဂန်နဲ့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေရဲ့အစည်းအဝေးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးပြောပါတယ်ခင်ဗျာ။
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးရေးလုပ်ငန်းစဉ်တွေကအခုလာမယ့်အင်ကာနေ့မှာစတင်ဖို့ရှိနေချိန်မှာပဲဌာနေပြန်ရေးအပေါ်ဒုက္ခသည်တွေကြားဆိုးရိမ်မှုတွေတိုးပွားနေပါတယ်။မြန်မာဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့နေဆက်ဒုက္ခသည်စခန်းတွေကိုတွားရောက်တဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲဒါစဉ်နဲ့ချီတဲ့ဒုက္ခသည်တွေကဌာနေပြန်ဖို့မယ့်ရေးကိုစန့်ကျင်တဲ့အနေနဲ့အဝတ်ဆိုင်ပုတ်တွေကင်ဆောင်ဆန္ဒပြခဲ့တယ်လို့ Writers သတင်းတရက်ကဖော်ပြပါတယ်။ဌာနေမပြန်လို့ရှင်ရင်စားနပ်ရိက္ခာခွဲတန်းထုတ်ယူနိုင်တဲ့ကတ်တွေကိုသိမ့်မယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကချင်းချောက်ထားတဲ့အကြောင်းလဲဒုက္ခသည်ခေါင်းဆောင်တချို့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းမှာဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ကလာမယ့်အင်္ဂါနေ့ကစလို့လက်ခံမှာပါ။ထာနေပြန်ရည်အတွက်ဒုက္ခသည်စခန်းတွင်းကမိသားစုစည်ရင်းပြုစုပြင်ဆင်ထားဖို့ရိုဟင်ဂျာခေါင်းဆောင်တွေကိုပြီးခဲ့တဲ့နှစ်ရက်အတွင်းဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြောဆိုထားတဲ့အကြောင်းရိုဟင်ဂျာခေါင်းဆောင်တွေက Writers သတင်းကိုပြောပါတယ်။ထာနေပြန်ရည်အတွက်အစင်းစစ်မဖြစ်သေးလို့မိသားစုစည်ရင်းတွေမပေးနိုင်သေးတဲ့အကြောင်းပြောတာမှလည်းသူတို့ရဲ့စားနပ်ရိက္ခာထုတ်ယူခွင့်ကတ်တွေသိမ်းဖို့ပြောဆိုခဲ့တယ်ဆိုပြီးကန်ဒေါင်စခန်းရဲ့ခေါင်းဆောင်တူဖြစ်တဲ့မူဆာကပြောဆိုထားပါတယ်ရှင်
။သမ္မတဒေါ်ထရမ့်က တမရအဖြစ်ကျန်းသစ္စာကျင်းဆိုခဲ့တဲ့တနစ်ပြည်နှစ်ပတ်လည်ဇန်နဝါရီ20ရက်စနေနေ့ကတော့ဝါရှင်တန် DC မြို့တော်နဲ့နိုင်ငံတော်ဝန်ကအမျိုးကြီးတွေမှထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံချီတက်ခဲ့ကြပါတယ်။လာဆောင်တဲ့ဂျမားရေးဆောင်ရှောက်မှုတန်းတို့ညီများကွန်ရဖို့တောင်းဆိုကြပြီးလိမ်မိုင်းဆန်ရစော်ကားမှုကိုပြစ်တင်ရှုတ်ချခဲ့ကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ဖို့ကိုလည်းအားပေးတိုက်တွန်းခဲ့ကြပါတယ်။ဒါပြင်လူမျိုးရေးတန်းတို့ညီများမှုတနက်ပိုင်းဆိုင်ွက်ထိန်းချုပ်ရေးရွှေပြောင်းနေထိုင်သူကာကွယ်ပေးရေးတို့အပြင် Planned Parenthood အဖွဲ့ကိုရန်ကုန်ွေဖျက်တောက်ဖို့ Conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းခြိတက်သူတွေကပြောဆိုခဲ့ကြပါတယ်။ Washington မှာဒီနေ့ခြိတက်တဲ့ကမန်လူအရေးတွက်ကတော့ကြာသွားခဲ့ပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမရရဲ့အပန်းဖြေရေးအိမ်ရှိရာ Florida ပြည်နယ် Palm Beach မြို့တွေမှာလည်းခြိတက်ပွဲတွေလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကသမ္မတ Trump ကျန်းသက်စွာကြိမ်ဆိုပြီးခြင်းမှာပဲလှုပ်ခဲ့တဲ့အမျိုးသမီးချီတက်ပွဲရဲ့အဆက်ဒီနေ့ချီတက်ပွဲကိုဆက်ပြီးတော့လှုပ်ခဲ့ကြတာပါလိမ်မိုင်းဆိုင်ရာမတော်တရားလှုပ်တယ်ဆိုပြီးအမျိုးသမီး16ယောက်ကစွပ်စွဲခံထားတဲ့လက်ရှိသမ္မတအပေါ်မှာသူတို့မထောက်ခံဘူးဆိုတာကိုချီတက်ပွဲမှာပါတဲ့အမျိုးသမီးအများပြားကပြောခဲ့ကြပါတယ်ခင်ဗျာ
Honduras သမ္မတယွန်း Orlando Hernandez ပြန်ပြီးတော့အနိုင်ရခဲ့တဲ့အငင်းပွားပွဲရွေးကောက်ပွဲရလက်အပေါ်မြို့တော်အပါအဝင်နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေအတွင်းဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ချမနေ့စနေနေ့ကရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတချို့ကကားတာယာတွေကိုမိရှို့လမ်းတွေကိုပိတ်ခဲ့ကြပြီးနိုင်ငံတော်မှာတော့ရဲနဲ့စစ်သားတွေကိုတတ်ချထားပါတယ်ရုံရင်ဆန်ကပ်ဖြစ်မှုအတွင်းအ ਨੇ ဆုံးတဦးသေဆုံးတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်
Direct from Washington
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံတွင်ကအကျဉ်းထောင်နေတဲ့အကျဉ်းခံနေရတဲ့အကျဉ်းသားအရေးအတွက်မမျှမတမှုတွေကြောင့်အသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရန်ဆိုးရွားလာတဲ့အတွက်အကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီအစိုးရတာဝန်ရှိသူတွေစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အကျဉ်းသားအရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်။အကျဉ်းသားအများစုအကျဉ်းထောင်ကနေလွတ်မြောက်ပြီးနောက်ပိုင်းလူကုန်တိုက်ခါရှိရှိလူပေါင်းအတိုင်းဝိုင်းနဲ့တဟဇာတာဖြစ်ဖို့ပေါင်းကူးကူညီပေးတဲ့အစီအစဉ်မျိုးတွေလည်းစီမံကိန်းချဆောင်ရွက်ပေးတဲ့လို့အကြံပေးပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။မြန်မာနိုင်ငံတဝန်းမှာရှိတဲ့အကျဉ်းထောင်တွေထဲမှာအကျဉ်းသားဥယေကတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေပြီးအခုဆိုရင်သိန်းကနန်းနာအထိရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်။အကျဉ်းထောင်တွေထဲအကျဉ်းသားတွေဟာနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အထူးသဖြင့်လုံလောက်တဲ့အိပ်စက်ချိန်မရတယ်လို့တကူရေးတန်ရှင်းရေးနဲ့တောက်သုံးရေးမတန်ရှင်းမှုတွေပါဝင်စားသောက်မှုတွေမှာပါအကျဉ်းထောင်လက်ဆွဲဥပဒေနဲ့မညီညွတ်တဲ့အတွက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်လာပြီးစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းAABBB ရဲ့တွဲဘက်အတွေ့အမှုဥပိုကြီးကလက်ရှိမြန်မာနိုင်ငံကအကျဉ်းထောင်တွေရဲ့စိုးရိမ်စရာအခြေအနေအခုလိုရှင်းပြပါဗျ
။လက်ရှိပေါ့နော်။ဒါအကျဉ်းသားဥယျာဉ်ပေါင်းက9000ကျော်လောက်ရှိတယ်လို့အကျဉ်းထောင်အာဏာပိုင်တွေကပြောကြားချက်တွေကကျွန်တော်သိရတာရှိပါတယ်။ပြည်ထိုင်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းသားဥယျာဉ်က1000နဲ့1000ထက်လောက်မှရှိနေတဲ့အတွက်ဒီနှစ်ဆနီးပါးလောက်အကျဉ်းသားဥယျာဉ်များနေတာရှိပါတယ်။အဲ့လိုအလားတူပဲတခြားထောင်တွေမှာလည်းအကျဉ်းသားဥယျာဉ်များနေတယ်လို့လူ့အခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကကျွန်တော်တို့သိထားရတာရှိပါတယ်။သူတို့ပြင်လူတယောက်ရဲ့အသက်ရှင်သန်ရေးအတွက်လိုအပ်ချက်တွေရှိပါတယ်။နေရီယာကညဘက်အိတ်လို့ရှိရင်သူတို့ကသူတို့အတွက်အိတ်ဆရာနေရာကအလုံးလောက်မရရှိဘူး။နောက်တစ်ခုကဒီလေဝင်လေထွက်မကောင်းတဲ့ကိစ္စမျိုးတွေရှိတယ်။ဒါကျန်းမာရေးဆိုင်ရာအရန်ကိုဆုတ်သွားတဲ့ကိစ္စ။ချိုးထောင်တွေမှာဟိုထောင်ဖေးဝင်ဆိုတော့မရှိဘူး။နောက်ဆရာဝန်တွေအလုံးလောက်မရှိဘူး။ဆေးဝါးအလုံးလောက်မရှိဘူး။အဲ့လိုဖြစ်တဲ့အခါကျတော့ဒီအကျဉ်းသားတွေအတွက်တကယ်လို့လိုအပ်တဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရွက်ခွင့်တွေကတော်တော်လေးကျော်ပါတော့တဲ့အနေအထားမျိုးတွေရှိပါတယ်။ဒါကလူကိုလူလိုထားတဲ့ပုံစံမျိုးမဟုတ်တော့ဘဲနဲ့လူစင်ကရော့ကြပြီးတော့တလိဆန်လိုထားတဲ့ပုံစံမျိုးတွေဖြစ်အောင်ဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်
အခုလိုမျိုးအကျဉ်းထောင်တွေထဲမှာထောင်ကနန်းတောင်းကနန်းအထိကြက်သိမ့်နေပြီးမလုံမလောက်ဖြစ်နေရတဲ့အနေအထားတွေသူတို့ရဲ့နေစဉ်အကျဉ်းထောင်ပေါ်ကလူခွင့်ရေးနဲ့အညီစားဝတ်နေရေးကျန်းမာရေးစောင့်ရှောက်မှုနဲ့လူသားလူဆက်ဆံခံရဖို့အပါအဝင်အကျဉ်းထောင်တွေထဲမှာရာဇဝတ်မှုကျူးလွန်မှုလူစုဆောင်းတို့ဖြစ်နေတာတွေကိုအစိုးရနဲ့အကျဉ်းထောင်အကျဉ်းဦးစီးအကျဉ်းစခန်းတွေကိုဓာတ်ရိုက်ကင်တွယ်နေတဲ့ပြည်ထရေးဝန်ကြီးဌာနအနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းသင့်တယ်လို့လည်းဥပိုလ်ကြီးကတိုက်တွန်းပါတယ်
ဒီလက်ပေးလက်ယူကိစ္စတွေရှိတယ်ဒီပတ်စံရဖို့အတွက်ညမနှိတ်ဆက်ခံရတာမျိုးတွေရှိတယ်ပတ်စံမပေးနိုင်ဘူးဆိုလို့ရှိရင်တကယ်ဟိုအလုပ်ချမ်းတွေလုပ်ရမယ်ပတ်စံပေးနိုင်တဲ့သူကလည်းနဲ့သက်သာမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကလည်းထပ်ပြီးတော့ဖြစ်ပေါ်နေတာမျိုးတွေလည်းရှိပါတယ်
ဒါရီအတွက်ကတော့နိုင်ငံတော်မှာအပြည့်ဝတာဝန်ရှိတယ်နိုင်ငံတော်ကဒီလိုမျိုးအကျဉ်းသားတွေကိုထိန်းချုပ်တဲ့အခါမှာဟိုအထူးထောင်ရဲ့လက်ဆဲဥပဒေတွေရအကျယ်ဝင်းရဲ့ဘယ်လောက်ရှိရမှာဆိုတာသတ်မှတ်ထားပြီးသားဖြစ်ပါတယ်အဲ့လိုပဲနိုင်ငံကစီးနင်းစည်းကမ်းတွေမှာလည်းသတ်မှတ်ထားပြီးသားဖြစ်တဲ့အတွက်ဒီအတိုင်းကိုအဆင်ပြေအောင်နိုင်ငံတော်ကပြင်ဆင်ပေးရမှာဖြစ်ပါတယ်ဒီလို
ဒီလိုအနေထားတွေပေါ်မှာတက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီအရေးပေါ်အထူးအာရုံစိုက်လေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့ဥပဒေကြီးကပြောပါတယ်ဖြစ်အဆက်ဆက်နောက်အစိုးရအဆက်ဆက်ကနေပြီးတော့ဒီနေ့ပြည်သူ့အစိုးရဖြစ်တဲ့အချိန်ထိပေါ့ဒီထောင်ဝက်လွတ်လာတဲ့အကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ ဒီလိုအစီအစဉ်မျိုးတွေလုံးဝမရှိခဲ့ဘူးအခုအချိန်ကြီးလည်းမရှိသေးပါဘူးဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းသူ့ရင်ပြောင်းလဲရမှာဖြစ်တယ်ထောင်ဝက်နဲ့ထွက်လာပြီးတဲ့အခါကျတော့လေသူတို့တွေကိုဒီလူ့အဖွဲ့အစည်းတွေကိုပြောင်းဝင်ဆက်နေအောင်ကျွန်တော်တို့ကဝိုင်းဝန်းကူညီပေးရမှာဖြစ်ပါတယ်ကျွန်တော်တို့တော့အကြံပေးနေရတဲ့ရှိပါတယ်မြန်မာနိုင်ငံဒီလူ့ခွင့်ရေးကော်မရှင်နဲ့လည်းကျွန်တော interview တွေလုပ်ရမယ်အဲ့လိုလုပ်တဲ့အခါမှာလည်းဒီတကယ်ကျွမ်းကျင်တဲ့သူတွေပါဖို့လိုအပ်တယ်ဒီအခါကျတော့ဒုဖွဲ့စည်းတွေအန်ရအနည်းဆုံးလူတွေကိုကျွန်တော်တို့ရွေးချယ်ပြီးတော့ထုတ်ပေးလိုရတဲ့အနေတိုင်းမျိုးလေးရှိပါတယ်
အကျဉ်းအောင်ပြုပြင်ပြောင်းလဲရင်းနဲ့အကျဉ်းအောင်လက်ဆွဲဥပဒေနိုင်ငံတကာအဆင့်မီဖြစ်စေဖို့နဲ့အကျဉ်းသားတွေလူခွင့်အပြည့်အဝရရှိစေဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်နဲ့အကျဉ်းသားရေးဆောင်ရွက်သူတွေနေပြည်တော်မှာလာမယ့်ဖေဖော်ဝါရီလတည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဒါအပြင်အကျဉ်းအောင်နေထဲမှာအကျဉ်းသားဥယျာဉ်တွေကိုတရားဝင်ဥတွေနဲ့အညီစနစ်တကျဘယ်လိုလျှော့ချနိုင်မလဲဆိုတဲ့စာတမ်းအစီရင်ခံစာထွက်နိုင်မှုကိုလည်းအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကဆောင်ရွက်နေတယ်လို့သိရပါတယ်ရှင
်မဆူမွန်တင်ပြတော်ရပါရှင် VOA ကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုလိုင်းတိုမီတာ71.25တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မရီဖက်ဆက်ပါမယ်တုတ်ကွေးယောဂါပိုးတိုက်ဖြစ်ဖို့ကကွယ်ဆေးထုတ်လို့ရမှာယောဂါရဲ့ရှေ့ပြေးလက္ခဏာတွေကိုကြည့်ပြီးတော့လာမယ့်နှစ်အတွင်းဖြစ်လာနိုင်ခြင်းအများဆုံးဖြစ်တဲ့ယောဂါပိုးတွေအတွက်သုတေသနလုပ်ပြီးတော့ကကွယ်ဆေးထုတ်လို့ကြရတာဖြစ်ပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်ဝန်းကသိပ္ပံပညာရှင်တွေကတော့ဘလို့တုတ်ကွေးယောဂါပြိုးကုန်မဆိုကကွယ်နိုင်မဲ့ဆေးမျိုးမကြခင်ထုတ်လုပ်နိုင်တော့မယ်လို့ပြောပါတယ်။ဒီအကြောင်း VOA သတင်းထောက် Kevin Notch ပေးပို့ထားတဲ့သတင်းတော်ကိုဆက်ပြီးတော့နားဆင်ပါရှင်။
1918ခုနှစ်ကကမ္ဘာတစ်ဝန်းလှူပေါင်းတန်90ကျော်တည်ဆုံခဲ့ရတဲ့တုတ်ကွေးယောဂါကတ်ဆိုကြီးလိုနောက်တစ်ကြိမ်ကတ်ယောဂါကြီးဖြစ်လာနိုင်တဲ့အလားအလာတွေအများရှိနေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ပီတာပယ်လစ်တို့လိုသိပ္ပံပညာရှင်တွေကအဲ့ဒီလိုကတ်ယောဂါဆိုကြီးဆိုတော့ကရှေးကသမိုင်းဖြစ်မဟုတ်ပဲသိက္ကိုဆိုရင်းစရာကောင်းတဲ့တကယ်ဖြစ်ရဖြစ်တယ်လို့အခုလိုပြောပါတယ်
။ People say it is not if but when.And I think that sort of, I think
that ga aku chein ma soyin sia kaisa ma hoh bu lo lu re pyo ja mae soyin be ro le lo me ya ma ba ai lo kat yoga myo pyan phit la nai ne atwe kaung kaung ka kwe tha bu lo ba de
da chang le pelis ne twae phe tu de tana pinya shin ne ga blu tok kwe yoga po ko ma so thi yaw mae kat kwe si thol lo pho abu de pyin lou kai ni ja da ba american pi taung su maryland pi ne amyo da chan ma ye thana ga taip ban pinya shin ne ga tok kwe po myo song atwe thi yaw de kat kwe si ma ja khin thwet paw la ro mae lo pyo ba de Dr. Anthony Fauci ကအခုလိုပြောပါတယ
် A vaccine that is going to protect you against essentially all or most strains of influenza.
အတူညီတဲ့တုတ်ကွေးယောဂါပိုးအားလုံးဒါမှမဟုတ်လည်းပိုးအတော်များများကိုကာကွယ်ဆေးနဲ့တားဆီးထားမှာပါ။ရာသီတစ်ခုကနေတစ်ခုကိုပြောင်းသွားတိုင်းတုတ်ကွေးယောဂါပိုးထဲမှာမပြောင်းလဲပဲကျန်နေတဲ့အပိုင်းရှိပါတယ်။
တုတ်ကွေးယောဂါပိုးရဲ့ခေါင်းပိုင်းကိုပုံသဏ္ဍာန်တွေပြောင်းပြီးတော့အမြဲတမ်းပြောင်းသွားတတ်တဲ့ protein ဓာတ်တွေနဲ့ဖုံးအုပ်ထားတာပါ။ဒီကနေ့ထုတ်လုပ်လိုက်တဲ့ကာကွယ်ဆေးကအဲ့ဒီ protein ဓာတ်တွေကိုတတ်ခိုက်တာဖြစ်ပါတယ်။ရာသီတစ်ခုပြောင်းရင်ယောဂါပိုးတွေဘယ်လိုပုံစံပြောင်းသွားမလဲဆိုတာကိုတော့ပညာရှင်တွေကခန့်မှန်းယူဆကြတာပါ။ဒါပေမဲ့လည်းယောဂါပိုးရဲ့မူလ cell တွေကတော့တိတ်ပြီးတော့မပြောင်းလဲပါဘူး။ယောဂါပိုးတိုင်းအတွက်ထိရောက်မဲ့ကာကွယ်ဆေးကအဲ့ဒီ cell တွေကိုပြင်မထားတိုက်ခိုက်မှာပါ။ဒါဆိုရင်တော့နှစ်စဉ်တုတ်ကွေးယောဂါပိုးကာကွယ်ဆေးထိုးဖို့လိုအပ်တော့မှာမဟုတ်ပါဘူး။ဒေါက်တာပီတာပယ်လစ်ကအခုလိုပြောပါတယ
်။ If everything works out well the way we hope and the way it works in animals we should be
ကျွန်တော်တို့မျှော်မှန်းထားသလိုအလုံးအလုံးဖြစ်မယ်ဆိုရင်တိရိစ္ဆာန်တွေလိုမှာပဲလူတွေမှာလည်းထိရောက်မှုရှိမယ်ဆိုရင်တုတ်ကွေးပုံမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးနှစ်ပိုင်းအတွင်းထုတ်လုပ်နိုင်မှာပါဆယ်စုနှစ်ရာစုနှစ်တွေနဲ့ကြီးပြီးတော့စောင့်ကြရမလိုပါဘူ
းတုတ်ကွေးပုံမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးထုတ်နိုင်ပြီဆိုရင်အကုန်ကြများတဲ့ကာကွယ်ဆေးတွေနှစ်စဉ်ထုတ်လုပ်ဖို့လည်းလိုအပ်တော့မှာမဟုတ်ပါဘူး
Just got to get away from the necessity of growing the virus.
ဘာဝယ်သေးထုတ်ဖို့ virus ပိုးတွေမွေးမြူနေရတာမျိုးရပ်ပြရမယ်အချိန်ရောက်ဖို့လိုပါတယ်ကျွန်တော်တို့ရောက်ချင်တဲ့အဲ့ဒီအဆင့်ရောက်ဖို့အတွက်ယောဂပိုးမွေးနေရတာကလာပေါင်းများစွာကြားပါတယ်
တုတ်ခွေယောဂပိုးပေါင်းစုံအတွက်ထိရောက်မဲ့ကာကွယ်ဆေးတစ်မျိုးကိုတော့ဆန်းသတ်နေပြီဖြစ်ပြီးကာကွယ်ဆေးထုတ်လုပ်မဲ့ဒီသုတေသနလုပ်ငန်းအတွက်မိခင်ကုမ္ပဏီကိုရမငွေဒေါ်လာ28သန်းပေးအပ်ထားပြီးဖြစ်ပါတယ်ရှင်
ဒီအေးမြန်မာပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားလုပ်ငန်းအခြေအနေအကြောင်းတင်ပြပါမယ်အသွေးအယောင်ဆုံးစိုက်ကားတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကလမ်းမတွေပေါ်မှာတွေ့နိုင်ပါတယ်ခစ်တွေပြောင်းလဲတိုးတက်လာတာကြောင့်ဆက်သက်ရင်စီးနိုင်သူတွေများလာပေမဲ့လူဒန်းစားပေါင်းစုံနေထိုင်နေတဲ့မြို့တော်တပ်ကမှတော့စိုက်ကားဟာအရေးပါနေစေပါဒါပေမဲ့လည်းယင်ကျော်ပိတ်ဆို့မှုတွေဖြစ်စေတဲ့ဆိုပြီးတော့အနာပိုင်တွေကလွန်ခဲ့တဲ့အနှစ်30လောက်ကလေးကလိုင်စင်တွေထပ်ထုတ်မပေးတော့တာကြောင့်စိုက်ကားအငါးနှင်းသူတွေကိုဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေလည်းငွေအရင်အနည်းမဆိုင်ချင်ကြတော့ပါဘူးထပ်ကားကစိုက်ကားစင်သူနှင်းသူစီသူတွေအကြောင်း Right the setting ကိုအခြေခံပြီးတော့ကောင်းအောင်ကပြောပြထားပါတယ်ရှင်
လူရည်ထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာလူသားလူလာများတာကြောင့်တနေရာကနေတနေရာကိုသွားဖို့အတွက်ဆိုရင်အယောက်မျိုးစုံချဲထားတဲ့စိုက်ကားတွေကိုအသုံးပြုကြပါတယ်။စိုက်ကားစီးရတာအဆင်ပြေတယ်လို့ပြောသူကအဗ်ဒူအယ်မမ်မန်ပါ။
ဘင်္ဂလားမှာပဲဖြစ်ဖြစ်စိုက်ကားကိုတွေ့နိုင်ပြီးလမ်းချင်းထဲမှာလည်းသွားလို့ရတာကြောင့်အသုံးဝင်တယ်လို့ထင်ပါတယ်
။ဓာကာမှာစိုက်ကား8000လောက်မှတ်ပုံတင်ထားပေမဲ့လမ်းတွေပေါ်မှာတော့ခမန်းကြီးတရားမဝင်စိုက်ကားတသန်းကျော်ရှိပြီးတရားမဝင်ရင်အများပြားလည်းရှိပါတယ်စိုက်ကားတစည်းစားဆင်မှုအတွက်ပစ္စည်းကိုဒါကာကစိုက်ကားပစ္စည်းအယောင်ဆိုင်တွေမှာအလွယ်တကူဝယ်ယူနိုင်ပါတယ်စိုက်ကားပစ္စည်းရောင်းသူမိုဟာမက်အီဘရာဟင်က
လူစီးတဲ့စိုက်ကားပစ္စည်းတွေနဲ့စိုက်ကားတွေဆင်မှုလိုအပ်တာတွေကိုဒီမှာလာဝယ်ကြပါတယ်များသောအားဖြင့်ကတော့ပစ္စည်းစိုက်ပွဲတွေကိုဒီမှာလှုပ်ပြီးတရုတ်နဲ့အိန္ဒိယကလည်းတွဲပါတယ်
စိုက်ကားတစ်စီးဖြစ်အောင်တက်ဆင်မှုအတွက်တစ်သားနဲ့လှုပ်ထားတဲ့ဖင်နိုင်ကုန်းဘိန်းနဲ့အသုံးမလိုတဲ့အချိန်ခောက်ထားလို့ရတဲ့ဝါးနဲ့လှုပ်ထားတဲ့အမိုးကိုင်းတွေလိုအပ်ပါတယ်။အဲ့ဒီနောက်တော့ပန်တရိတ်ဆန်ဒါမှမဟုတ်ရုပ်ရှင်သရုပ်ဆောင်တွေရဲ့ပုံတွေကိုနောက်ဖက်နဲ့ဘေးဘက်မှာရေးချယ်လေးရှိပါတယ်။ထက်ကမစ္စထရီယာထက်ကမီကာစိုက်ကားအယောင်ဆိုင်ကိုသူ့ညီကိုရီနဲ့အတူစတင်ဖွင့်လှစ်လုပ်ကင်ခဲ့သူပါ။စိုင်စတင်ဖွင့်ငါးစားအချိန်ကဆိုရင်စီမင်းစည်းကမ်းတွေကလည်းတိတ်မတင်းကျပ်သလိုဝေယူသူတွေများလွန်းတာကြောင့်လက်မလဲအောင်လုပ်ရပြီးတရက်ကိုတစ်စီးလုံးရောင်းချရပါတယ်အခုခါမှာတော့တလောက်ကို10စီးရောင်းဖို့တောင်ခက်နေပါတယ်ထက်ကမစ္စထရီကကုန်ကြစည်းကိုအခုလိုရှင်းပြပါတယ
်အေးကားဒီလီဗရီအော်သော့ဒါမ်ဟလို
ဖေဂါဒစီဆင်မဲ့ဆိုရင်တက2000လောက်ချပါတယ်ဘန်ရှော့ကလိုအပ်တဲ့ပစ္စည်းတွေဝယ်လာပြီးလာဆင်ခိုင်းရင်တော့တက်ဆင်က8000လောက်ယူပါတယ်
သူအနားယူရမယ့်အချင်းကြရင်တော့ဆိုင်ကိုပိတ်ပြင်မှာဖြစ်ပြီးသားသမီးတွေအလုပ်အကင်ကောင်းကောင်းတွေပဲရစေချင်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒါကာကိုရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်ကျေးရွာသားတွေအတွက်တော့ကျန်းမာရေးကောင်းပြီးတော့လုံခြုံနိုင်တဲ့အရွယ်မှာအခုလိုစိုက်ကားနင်းရတဲ့အတွက်အကျဉ်းနဲ့နေကြပါတယ်
။အမီဂရမ်ထက်ကအစီအဟနတေးစကဲဂါရီဆလိုင်ဆော့ရှတ်ပစုတ်ဒူရာ
ကိုနိုယောဟန်နီတက်ကာရောမှာလာအလုပ်လုပ်တာ6-9နှစ်လောက်ရှိပါပြီ။တရက်ကို900-800လောက်ရပြီးဒါနဲ့ပဲဘဝရပ်တည်နေရတာပါ
။စိုက်ကားနင်းသူတွေအလုံးကြီးပါဟာအငှားနင်းသူတွေဖြည့်ပြီးမနက်ပိုင်းမှာ9ရက်ကညဘက်မှာစိုက်ကားတွေကိုပြန်ရရပါတယ်ဒါပေမဲ့လည်းလူရည်ထူထပ်တဲ့ဓာကာမှာစိုက်ကားတွေကြောင့်ရင်ကျောပိတ်ဆို့မှုတွေဖြစ်ပြီးဒီပေါ်ကန့်ကွက်သူတွေလည်းရှိတာကြောင့်ဘယ်ချိန်ထိစိုက်ကားတွေဆက်အသုံးပြုခွင့်ပေးထားမလဲဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားလုပ်ငန်းအကြောင်းကိုအောင်တင်ပြတော့တာပါရှင်ရေတတော်ဝါလေးပုံတစ်ပုံနီးပါးရဲ့ရှင်တန်ရေးကိုတန်နာကြောက်တန်းတွေကအထောက်ကူပေးနေတာပါဒါပေမဲ့လည်းလွန်ခဲ့တဲ့အနှစ်90ကာလအတွင်းဥရုယာသည်ဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာပေါ်ကဒီလိုတန်နာကြောက်တန်းတွေရဲ့သဘောလောက်ပျက်စီးပျောက်ကွဲသွားခဲ့ရပါတယ်။ဒီလိုအခြေအနေဆက်ပြီးကြုံနေရတာနဲ့အများသိပ္ပံပညာရှင်တွေကတော့ကမ္ဘာကြီးပုံတွေလာမှုဒဏ်ကိုပိုးပြီးတော့ကြံ့ကြံ့ခံနိုင်တဲ့တန်နာကြောက်တန်းတွေဖြစ်အောင်လှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေကြပါတယ်။ VOA သတင်းထောက် Kevin Notch ရဲ့သတင်းလွှာကိုမခင်ဖြူတွေကတင်ပြထားပါတယ်ရှင်။
စကော့လန်နိုင်ငံကသိပ္ပံပညာရှင်အုပ်ဟာတနာကြောက်တန်းတွေရဲ့ဖွဲ့စည်းတည်ရှိမှုစနစ်ကိုလေ့လာရင်းကမ္ဘာတနာကြောက်တန်းတွေပြောက်ပြက်မသွားရအောင်ကာကွယ်ရမှာအရေးကြီးနိုင်တဲ့အချက်တစ်ခုကိုရှာတွေ့ခဲ့ပါတယ်။အဲဒါကတော့ Coral Reef လို့ခေါ်တဲ့တနေရာထဲမှာပဲရှိမနေတတ်တဲ့တနာကောင်ကြောက်တုံးလေးတွေပါ
A coral larva settles on a small pebble or a dead piece of coral.
ဒီတန်တာကောင်ကြောက်တုံးလေးတွေကကြောက်စီကလေးတွေတက်မဲ့တန်တာကြောက်တန်းတွေရဲ့အနီးမှာရှိနေတတ်ပါတယ်။အခွန်မှာတစ်ခုအောင်မှာကာကွယ်ယူပြီးတော့တဖြည်းဖြည်းကြီးထွားလာပါလေ။ဒီလိုရွယ်ဖြစ်လာပြီဆိုရင်တော့ရွှေပြောင်းရွှေလျားလာပါတော့တယ်။သူ့မှာတ िश ူးတွေအခြေခံတည်ရှိရမယ်ဖွဲ့စည်းပုံတွေရှိပြီးတော့ရေလိုင်းတွေရဲ့အချိန်နဲ့ဟိုဒီရွေရှားသွားလာနိုင်ပါတဲ့ငါးတွေကနားမှာလာကြည့်နေတော့သူကတော့ရွေ့နေတာပါပဲ။
ဒီဘက်တက်သူကစီဘက်စချန်ဟန်နစ်ပြောသွားတာပါဒ ီရွေလျားမှုကြောင့်ပဲတနာကြောက်တန်းတွေတိုးပွားလာအောင်ခိုးရဲ list တွေကလုပ်ပေးနေတာပ
ါ They roll around and they get bigger and bigger and bigger
ရွေရှားသွားလာနေမှာပဲသူတို့လူတွေပို့ပြီးတော့ကြီးထွားလာကြပါတယ်ဒီလိုနဲ့ရမ်းကြီးလာတဲ့ရွေရောက်လာချိန်မှာတော့ရေလိုင်းတွေကတွန်းလဲနောက်တနေရာကိုဆက်မရွှေ့တော့ပါဘူးအဲ့ဒီအချိန်မှာကိုရဲ list ရဲ့စိတ်ပိုင်းတချို့သေဆုံးအောင်သေဆုံးနိုင်ပြီးအဲ့ဒါတခြားသတ္တဝါတွေအတွက်မိကိုနေထိုင်ဖို့အမိတဲလှုပ်ဖို့ကြီးထွားဖို့နေရာတစ်ခုဖြစ်လာပါတယ်
ကိုရလစ်တနာကောင်ကြောက်တုံးလေးတွေဟာမာကျော်ပြီးတနာကြောက်တန်းတွေကိုခက်မြမြန်သိမ်းဆုံးစေတဲ့သမုဒ္ဒရာတွေအတွင်မြင့်တက်လာတဲ့အပူဓာတ်နဲ့ဓာတုအစိတ်တင့်မှုတွေရဲ့ဓာတ်ကိုခနိုင်ပွဲရှိတာကြောင့်ဒီကိုရလစ်တွေဟာသိက္ကိုအရေးပါလာတယ်လို့ Harriet Watt သက္ကသူက Heidi Burdett ကပြောပါတယ်
might not be so pretty to look at but
တို့ကိုကြည့်ရင်သိလချင်မှလှပါလိမ့်မယ်ဒါပေမဲ့တို့ဟာတော်ယုံသဘာဝပတ်ဝန်းကျင်ပြောင်းလဲနေအပူချင်းအပြောင်းလဲတန်ကိုအများကြီးခနိုင်ရရှိကြပါတယ်
သူတို့ရဲ့မာကျော်မှုကိုကြောက်ဖြစ်ရုပ်ကျွန်းတွေရဲ့မှတ်တမ်းမှာတွေ့နိုင်တယ်လို့လည်းဘာဒက်ကပြောပါတယ
် So these coralists have been around for many many years and we find
ဒီကိုရလစ်တွေဟာနှစ်ပေါင်းများစွာတည်ရှိလာခဲ့ကြတာပါကြောက်ဖြစ်ရုပ်ကျွန်းမှတ်တမ်းတွေမှာသူတို့ကိုတွေ့နိုင်ပါတယ်သဘာဝပတ်ဝန်းကျင်အပြောင်းလဲနဲ့တဏ္ဍာကြောက်တန်းတွေအယောင်ပြောင်းတဲ့အခြေအနေမျိုးမှာတော့ခံနိုင်ရရှိတာကြောင့်အခုလိုဆူဆူရွရွအခြေအနေမျိုးမှာလည်းသူတို့ကိုဆက်ပြီးတွေ့နေရတာပါ
ဒါပေမဲ့လေကဘာကြီးပူနွေးမှုကြောင့်ခက်မြမြန်ပြောင်းလဲလာနေတဲ့အချိန်အောက်မှာဒီကိုရယ်လစ်တွေဆက်ပြီးရှင်သန်နိုင်ပါမလားဆိုတာကသေချာမသိနိုင်သေးပါဘူ
း But now everything is happening much quicker so
ခုဆိုရင်ရာရာကပူပြီးတော့မြန်မြန်ပြောင်းလဲနေတာကြောင့်သမုဒ္ဒရာတွေအတွင်းကအပူချိန်နဲ့ဓာတုအစိတ်တက်မှုတွေလည်းအရင်နဲ့မတူပဲပူပြီးတော့မြန်မြန်ဆိုးလာနေပါလေ
ဒါကြောင့်သိပ္ပံပညာရှင်တွေကတော့တဏှာကြောက်တန်းတွေအယောင်ပြောင်းလဲလာတာလို့အခြေအနေမျိုးတွေမှာဘယ်လိုတုံ့ပြန်ဆောင်ရွက်နိုင်မလဲဆိုတာကိုနီးလန်းရှာဖွေနေကြပါရဲ့ရှင်
မကင်ပြူတွေတင်ပြတော့တာပါ VOE ကနေတင်ငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီအကြာည9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်ရွယ်ချက်နဲ့ခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါ။ပထမပိုင်းနိုင်ဝက်မှာလိုင်းလမီတာ190လိုင်းဒိုမီတာ19တို့အပြင်လိုင်းဒိုမီတာ25 30နှစ်တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ခရော့ကြံရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငေထိုက်ကပြောပြပေးပါဦ
း။အမေရိကန်ပြည်ထောင်စုမှတော့လူဝင်မှုကြီးကြပ်ရေးကိစ္စအခြေအတင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအသုံးစရိတ်ဥပဒေကြမ်းအပေါ် Republican နဲ့ Democrat လွှတ်တော်အမတ်တွေကြားသဘောတူညီချက်မရသလောက်ဖြစ်ခဲ့ပြီးအမေရိကန်အစိုးရလုပ်ငန်းတွေကိုပထမဆုံးနေ့အဖြစ်မနေ့စနေနေ့ကတစိမ့်တစ်ပိုင်းရပ်ဆိုင်လိုက်ရပါတယ်။နိုင်ငံရေးမပြေလည်မှုအတွက် Republican တွေနဲ့ Democrat လွှတ်တော်အမတ်တွေကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်။အစိုးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့အထိဆက်လက်လဲပတ်နိုင်ရေးအတွက်အသုံးစရိတ်ဥပဒေကြမ်းသစ်ကိုလာမယ့်တနင်္လာနေ့မနေ့တနာရီမှာမဲခွဲဖို့စီစဉ်ထားတဲ့အကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကမနေ့စနေနေ့မှာပြောဆိုထားပါတယ်။ Syria နိုင်ငံ Afrin ကအမေရိကန်ကြောထောင်နောက်ခံပေးထားတဲ့ကတ်ပြည်သူ့စစ်အဖွဲ့တွေကိုတူရကီစစ်လေရင်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ Afrin မြို့အပါအဝင်ပြစ်မှတ်တရားကျော်ကိုဒီစစ်စင်ရေးအတွင်တိုက်ခိုက်ခဲ့တာလို့တူရကီဘက်ကပြောပါတယ်။ Afrin မြို့ဟာလူဦးရေသိမ့်နဲ့ချီနေထိုင်တဲ့မြို့လဲဖြစ်ပါတယ်။တနတ်သမားတွေဝင်ရောက်စီးနှင်းခဲ့တဲ့ကာဘူးမြို့က Intercontinental Hotel ကိုအာဖဂန်အထုတပ်ဖွဲ့တွေကမနေ့စနေနေ့ညမှာဝင်ရောက်စီးနှင်းမှုပြီးဆုံးသွားပြီဖြစ်ပါတယ်။အာဖဂန်အထုတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်းမှုအတွင်းတနတ်သမား9ဦးစလုံးသေဆုံးပြီးနိုင်ငံခြားသူ2ဦးအပါအဝင်ဟိုတယ်မှာလာရောက်တဲခိုသူ6ဦးသေဆုံးတယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်။
တဲ့ရင်အချင်းချုပ်ကိုမတင်ငေထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်မူကမဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11800ညလိုင်းဒိုမီတာ32 kHz 9335လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.